အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်၏အဖွဲ့တို့တိုက်ပွဲကိုပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာလာမယ့်2020ရွေးကောက်ပွဲမှာမကျင်းပနိုင်မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကစိုးရိမ်နေကြပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပဖို့အခက်အခဲတွေအများပြားရှိနေတဲ့အကြောင်းဗီဒီယိုသတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မှာပိုင်းမှာစိုးရတဲ့နဲ့အဖွဲ့တို့2019တနည်းလုံးဒီပါတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။အခုလက်ရှိ2020နှစ်စိုင်းပိုင်းမှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေသေးဖြစ်ပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလာမယ့်2020ရွေးကောက်ပွဲကိုမကျင်းပဖြစ်မှာကိုစိုးရိမ်နေလို့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဦးဆောင်ကော်မတီဝင်ကိုခိုင်ကောင်းဆန်ကပြောပါတယ
်။အစည်းအဝေးတော့ကျွန်တော်တို့ကရွေးကောက်ပွဲမဖြစ်မှာကိုစိုးရိမ်နေပေါ့။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲကြီးတဲ့ဟာကဒီလူထုတွေပေါ့လေအကြီးအကျယ်သူတွေရဲ့ဒီအစင်းအီးဆုံးတာဝန်ပေါ့လေဒီမေးပေးတယ်ဆိုတာအမီးဆုံးတာဝန်ကိုကျွန်တော်တို့ထမ်းဆောင်တာဖြစ်တဲ့ပြည်သူတွေအနေနဲ့လားနောက်တစ်ခုကဒီကောက်ဝဲမရှိဘူးဆိုရင်ဒီအာနာရှင်ပေါ့လေအာနာရှင်ရဲ့အုပ်ချုပ်ရေးစနစ်လိုမျိုးဖြစ်တော့မှာပေါ့အဲ့တော့ပြည်သူတွေတွက်ကဒီကောက်ဝဲရှိနေတဲ့ဟာကပုံပြီးတော့လေဟိုရှိဖို့လိုအပ်တယ်လို့မြင်တယ်နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရဲ့ပြည်စင်မှာကိုနိုင်ကဒီရွေးကောက်ပွဲဟာ2015မှာချင်းလက်ချက်တန်းပေးတာပေါ့လေအဲ့တော့ဒီမှာလေတာဒီယာချင်းဖြစ်တော့နောက်2020ရွေးကောက်ပွဲဟာဆိုရင်တော့ပြီးခဲ့တဲ့2010လို့15လုံးကအမားတွေတင်ခန်းစာတွေကိုလေသုံးပြည်သူတွေကကြီးကြီးကြပြီပေါ့အဲ့ဒီကတည်းက2020ရွေးကောက်ပွဲမှာဆိုပို့ပြီးတော့သူတို့ဟိုတင်းတော်မဲ့ဟိုကောင်းမွန်မဲ့သူတို့အတွက်ကောင်းမွန်မဲ့ဟိုဒီကတော့ပိုစလီတွေနိုင်ငံပါတီတွေကိုဟိုရွှေဆိုခင်ရံပိုလွယ်တယ်လို့
လက်ရှိအာဏာရပါတီမျိုးသားဒီမိုကရေစီဖွေလျှောက် NLD နဲ့ရခိုင်ပြည်နယ်မှာအင်အားကြီးပါတီတခုဖြစ်တဲ့ ANP ပါတီတို့ကတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်ဖို့ကိုပဲလိုလားနေကြပါတယ်။လက်ရှိအာဏာရပါတီတခုဖြစ်တဲ့မျိုးသားဒီမိုကရေစီဖွေလျှောက်ပါတီခွေစစ်တွေမျိုးနဲ့ပါတီဥက္ကဋ္ဌဦးစံရှိကျော်ကလည်းရခိုင်ပြည်နယ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုဖြစ်စေချင်တယ်လို့ပြောပါတယ်။
ကျွန်တော်တို့ရဲ့ကျွန်တော်ပါဆိုနေပြောရမယ်ဆိုတော့ရေကောက်ဖြစ်နေတာပေါ့ဗျာ။ဒါကြီးတော့ကျွန်တော်ဒီမိုကရေစီနိုင်ငံကိုတောင်းနေတဲ့အချိန်ကျွန်တော်ပြည်သူပြည်ထောင်စုဖွဲ့နေတဲ့အချိန်မှာကျွန်တော်လွတ်လပ်ပြီးတရားမျှတရေးရေကောက်ဖြစ်နေတယ်။ဒါပေမဲ့လွတ်လပ်ပြီးတရားမျှတရေးရေကောက်ဖြစ်ဖို့အတွက်လည်းကျွန်တော်ကြီးချမ်းရေးလုပ်လို့ရပါတော့။ဒီဆန်ပါစေတော့ကျွန်တော်ဆုတောင်းရပါဘူ
း။ရေကောက်ပွဲဆိုတာဟာပါလီမန်ဒီမိုကရေစီရဲ့အနှစ်ပါရတစ်ခုဖြစ်တာကြောင့်လာမယ့်2020ရေကောက်ပွဲကိုမဖြစ်မနေကျင်းပပြုလုပ်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရဲ့အင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဦးခိုင်ကြီးဆိုတာကြောပါတယ
်။ရေကောက်ပွဲဆိုတာကတော့ပါလီမန်ဒီမိုကရေစီအခွင့်အရေးရဲ့အနှိမ့်ပါရတစ်ခုပေါ့။အဲ့တော့ဒီပါလီမန်ဒီမိုကရေစီအခွင့်အရေးအနှိမ့်ပါကပါဒီရေကောက်ပွဲတစ်ခုပေါ့တော့ကျွန်တော်တို့မဖြစ်မနေလို့ဖို့လိုအပ်တယ်လို့မြင်တယ်။ဒါနဲ့လက်ရှိအခြေအနေမှာရွေးကောက်ပွဲလုပ်ဖို့အတွက်ဒီအခက်အခဲတွေအများကြီးရှိနေသေးဆိုတဲ့ဟာကိုကျွန်တော်တို့သဘောပေါက်တယ်။ဒါနဲ့အဲ့ဒီအခက်အခဲတွေကိုအစိုးရနဲ့တပ်မတော်ကဘယ်လိုတိုင်တွေ့ဖြေရှင်းမလဲဆိုတဲ့အပေါ်မှာအဓိကမူတည်လိမ့်မယ်လို့ဆင်ပါတယ်။
တမ်တော်နဲ့စီရေးပဏိပခဖြစ်နေတဲ့ရခိုင်လက်နက်ကိုင်ရဲ့ဖွေးကရခိုင်ပြည်နယ်မှာရွေးကောက်ပွဲပြုလုပ်မယ်ဆိုရင်သူတို့နဲ့တိုင်ပင်ဆွေးနွေးရမယ်လို့လည်းကြေဆိုထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်တမ်တော်နဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်နိုင်ဖြစ်ပေါ်နေတာဟာရွေးကောက်ပွဲကျင်းပရေးအတွက်ကြုံနေရတဲ့ကြီးမားတဲ့အခက်အခဲဖြစ်နေတာပါ။ဒီလိုအခက်အခဲဖြစ်လာအောင်ရင်းရင်းလှုပ်ဆောင်နေသလားဆိုပြီးပင်တရားဖြစ်နေတယ်လို့လည်းသူကဆက်ပြောပါတယ်
။မြန်မာနိုင်ငံမှာရွေးကောက်ပွဲကိုဖြစ်စေချင်တဲ့အုပ်စုနဲ့ဖြစ်စေချင်တဲ့အုပ်စုတို့သူကမလားသုံးပေါက်ပင်တဲ့ရွေးကောက်ပွဲရခိုင်ပြည်နယ်မှာရွေးကောက်ပွဲမဖြစ်အောင်တမင်သွင်းနေတဲ့အနေအထားတစ်ခုလားဆိုတဲ့ဟာဖော်ထုတ်ခြင်းတို့တန်တရားရှိပါတယ်
။အခုလိုစစ်ကွေးတွေတင်ထိုင်နေတဲ့ရခိုင်ပြည်နယ်မှာမြေပြင်နေထိုင်ရရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်လက်နက်ကန်ထွေးတွေမှာတာဝန်ရှိတာကြောင့်အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ဆွေးနွေးတင်တယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲလည်လာဆောင်ကြည့်ရေးအဖွဲ့တွေကတုံ့တက်ထားကြပါတယ်။